ยันนี้ผมนี่จะตรง52นิดพี่มวยนี่มิงลาเทพมาป่วยกูปูโซได้อันนี้อาภิอธุติยาสังฆปวยมาวนยอกพี่รออัธุจาเลยโยคีญาติทีนี้อริยวาทဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်။အင်္ဂုတ္တရနိကေတတကနိဗ္ဗာန်မှာလာတဲ့အရိယဝါဒတရား။အရိယဝါဒအရိယအာဝါဒလို့ဒီလိုနှစ်ပုဒ်ရှိပါတယ်။အရိယဆိုတာကအရိယပုဂ္ဂိုလ်ရှိပါ။အာဝါဒဆိုတာသံနေရာအိမ်ဒီလိုအတိတ်ပဲရအရိယာဝါဒအရိယာပုဂ္ဂိုလ်တို့ဤသံနေရာအိမ်လို့ဒီလိုအတိတ်ပဲရပါတယ်အဲ့ဒီအရိယာပုဂ္ဂိုလ်၈ပါးဆိုတာပါရီလေဆိုတော့မေပုဂ္ဂိုလ်၄ပါးဖူပုဂ္ဂိုလ်၄ပါးဒါ၈ပါးမှာမေပုဂ္ဂိုလ်၄ပါးဆိုတာသောတပတ္တိမေတဂရဂံမိမေအနာဂံမိမေအရဟတမေဘုပုဂ္ဂိုလ်၄ပါးဆိုတာကသောတပတ္တိဘုတဂရဂံမိဘုအနာဂံမိဘုအရဟတဘုအဲ့ဒီမေ၄ပါးဘု၄ပါးကိုဒါအရိယာပုဂ္ဂိုလ်၈ပါးလို့ဒီလိုသိပြရမှာအဲ့ဒီအရိယာပုဂ္ဂိုလ်များဖြစ်တဲ့သံနေရာအိမ်ကိုဒါအရိယာဝါသလို့အရိယာတို့ရဲ့သံနေရာအိမ်လို့ဟောပါတယ်ဒီအရိယာဝါသတရားတို့ကိုဘုရားရှင်ကိုရောင်မြတ်ကြီးကုရုတိုင်ကမ္မာတ္တဓမ္မနိဂုံးရွာကြီးမှာတရင်သုံးပြီးတော့နေစဉ်အချိန်ခါကာလမှာယဟန်တော်များကိုမြတ်စွာဘုရားဟောကြားတော်မူတဲ့တေသနာဖြစ်ပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးဟာဒီတရားကိုဟောတော်မူဆိုတဲ့ခါကာလကြတော့ယဟန်တော်တို့ကိုဘိကဝန္တိယဟန်တော်တို့ဟူ၍အာမန္တိတိတတိပေးပြီးတော့ခေါ်လိုက်တယ်တရားဟောတော်မင်းဆိုတော့တတိပေးလိုက်တယ်ဘာကြောင့်တတိပေးရတာလဲဆိုရင်တကယ်လို့တရားရှုမှတ်နေစဉ်မှာမြတ်စွာဘုရားမကြွလာခင်မှာတရားရှုမှတ်ပြီးတော့စောင့်ဆိုင်နေကြအဲ့လိုရှုမှတ်လို့တရားအာယုန်ထဲမှာစိတ်ကရောက်နေတဲ့အခါမျိုးမှာဒီကစပြီးဟောလိုက်ရင်တရားကောင်းစဉ်ကိုဘာမှမသိလိုက်ပဲဖြစ်သွားမှာဆိုသောမောအင်းငိုက်နေမယ်ဆိုရင်လည်းပဲဒီကတရားကောင်းခြင်းကိုဘာမှမသိလိုက်ဖြစ်ဖြစ်သွားမှာဆိုပါတယ်။သောမောစိတ်တွေကတောင်တွင်းမြောက်တွင်လျှောက်တွင်းနေမယ်ဆိုရင်လည်းပဲဒီကတရားစပြီးတော့ဟောလိုက်တဲ့ကောင်းခြင်းကိုမသိလိုက်ဖြစ်ဖြစ်မှာဆိုလို့မြတ်စွာဘုရားကပိတ်ခေါ်တည်တယ်။ယဟန်တို့ဟူ၍အာမန္တေတိမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတိပေးပြီးတော့ခေါ်လိုက်တယ်။အဲဒီကံမှာယဟန်တို့များကနေပြီးတော့ဗဒံတေတိတေဘိကုဘဂဝါတော်ပြစ္ဆတ်တော်တုံးပြန်ပြီးတော့လျှောက်ထားကြတယ်အရှင်ဘုရားဆိုပြီးပြန်ပြီးလျှောက်ထားကြတယ်အဲလိုယဟန်တော်များလျှောက်ထားတဲ့ခါကလကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးကဘဂဝါအေတံဝဇနံအဝတ်သာဆိုပြီးတော့ဒီအရိယာဝါဒတရားဒေသနာတော်ကိုမြတ်စွာဘုရားစပြီးတော့ဟောပါတယ်တတ္တယိမေဘိကဝေအရိယာဝါဒယိအရိယာအာဝတိန်တုဝါအာဝတန္တိဝါအာဝတိတန္တိဝါဘေကဝေယဟန်တော်များဥစ္စေတာတို့ဣမိအရိယဝါဒအရိယတို့ဤသံနေရာဖြစ်သောဤအရိယဝါဒတရားတို့သည်တတ္တဆေဘာတို့ပါပေ၏အရိယတို့ရဲ့သံနေရာတရားဟာဆေဘာရှိတယ်ဘယ်နှပါပါလိမ့်မယ်ဣမိအရိယဝါဒအရိယတို့ဤသံနေရာဖြစ်သောဤအရိယဝါဒတရားတို့သည်တတ္တဆေဘာတို့ပါပေ၏ရင်ရင်ဆေပါတော်အရိယာတို့ဤသံနေရာအိမ်တရားတို့ကိုအရိယာအရိယာသခင်အရှင်ကောင်းအရှင်မြတ်တို့သည်အာဝတိတုဝါရှိခါကလည်းပင်ရှိခါကလည်းပင်မိဝဲနေထိုင်ခဲ့ကြတရင်တုံစံနေခဲ့ကြလေကုန်မည်ရှိခါကလည်းပင်ဘုရားရှင်နဲ့တကွပွင့်တော်မူပြီးဖြစ်တဲ့ဘုရားရှင်များနဲ့တကွဘုရားရှင်ရဲ့အရိယာတပိတသံဃာတော်တွေဒီအရိယာတို့ရဲ့စံနေအင်းကြီးမှာတရင်တုံးပြီးတော့နေထိုင်ခဲ့ကြပြီတဲ့ ရေရိယာရိယသခင်ရှင်ကောင်းအရှင်မြတ်တို့သည်ရိယာရိယသခင်ရှင်ကောင်းရှင်မြတ်တို့သည်အဝတိတူဝါရှိအခါကလည်းပဲမိဝဲနေထိုင်ငဲ့ကြတဲ့သုံးစံနေကြလေကုန်မည်အဝတတိဝါယခုပစ္စုပန်ကာလ၌လည်းပဲစံနေစေဖြစ်ကုန်၏အဝတိတတိဝါနောက်အချိန်ခါကာလ၌လည်းမိဝဲစံနေကြပြီကုန်လတ္တံရှင်းရှင်းတို့ကအရိယာပုဂ္ဂိုလ်တွေဟာဘေမစံနေကြတဲ့လေလို့ဆိုရင်အရိယဝါဒလို့ခေါ်တဲ့အရိယတို့ရဲ့စံနေအိမ်မှာနေကြတယ်။ဥပမာအားဖြင့်ယခုလူပုဂ္ဂိုလ်တွေဘေမနေကြတဲ့လေလို့ဆိုရင်မိမိတို့ရဲ့နေထိုင်ရာအိမ်မှာမနေကြပေဘူးလား။ကိုယ်အိမ်မှာကိုယ်နေကြတယ်။ရှင်ယဟန်တွေဘေမနေကြတဲ့လေလို့ဆိုရင်ကိုယ်နေထိုင်ရာဖြစ်တဲ့ကျောင်းမှာနေကြတယ်ကိုယ်ကျောင်းမှာကိုယ်နေကြတယ်အဲ့ဒါလိုပဲ။အရိယာပုဂ္ဂိုလ်တွေဟာလည်းပဲဘယ်မှာနေကြတယ်လဲဘယ်မှာတရင်တုံးကြတယ်လဲဆိုရင်အရိယာတို့ရဲ့စံနေရာအိမ်မှာနေကြတယ်။ရှင်းတော်ကပွင့်တော်မူပြီးဖြစ်တဲ့ကာကုတ္တံကောနဂုံကတ္တပအစရှိတဲ့ဘုရားရှင်ကာကုတ္တံကောနဂုံကတ္တပအစရှိတဲ့ဘုရားရှင်တို့ ਨੇ အဲ့ဒီဘုရားရှင်တို့ဤတပိသတဝကအပေါင်းတွေအများကြီးရှိကြတယ်ယဟနာရိယာပုဂ္ဂိုလ်ဤအများကြီးရှိကြ။အဲ့ဒီအရိယာပုဂ္ဂိုလ်တွေဟာလည်းပဲဒီအရိယဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံနေရာတရားကြီးတွေမှပဲတည်င်းသုံးပြီးတော့နေထိုင်သွားကြတယ်။ကတ္တမမြတ်စွာဘုရားရှင်နဲ့သူ့ရဲ့တပည့်သားအရိယသံဃာတို့ဒီအရိယာပုဂ္ဂိုလ်တွေဟာလည်းပဲဒီအရိယဝါဒဆိုတဲ့စံနေရာတရားတော်တွေနဲ့ပဲနေထိုင်သွားကြတယ်။နောက်ဂေါဏဂုံမြတ်စွာဘုရားရှင်နဲ့တကွဘုရားရှင်ရဲ့တဏိတာအရိယာတဝကရီဟာလည်းပဲဒီအရိယာဝါဒဆိုတဲ့စံနေရာတရားတော်ကြီးများနဲ့ပဲနေထိုင်ပြီးတော့သင်သုံးထွက်ကြတယ်။တို့နဲ့နောက်ကြတဲ့ကကုတ်တံမြတ်စွာဘုရားအဲဒီမြတ်စွာဘုရားရှင်နဲ့တည်းကမြတ်စွာဘုရားရှင်ရဲ့တဏိတာအရိယာတဝကကြီးများဟာလည်းပဲအရိယာဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံနေရာတရားကြီးတွေမှပဲနေထိုင်သင်သုံးပြီးတော့သွားကြတယ်။ယခုဂေါရမမြတ်စွာဘုရားရှင်ကုလောမြတ်ကြီးရဲ့လက်ထက်တော်ကကလမှလည်းပဲကိုယ်တော်မြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့တပည့်သားတဝကအရိယာပုဂ္ဂိုလ်တွေဟာဘယ်မှာတရင်သုံးညတလဲလို့ဆိုရင်အရိယာဝါဒတရားတွေမှာပဲတရင်သုံးနေထိုင်သွားကြတယ်နေထိုင်လုံးနေထိုင်ကြစေဖြစ်တယ်အခုမြတ်စွာဘုရားရှင်ရဲ့ဒါကိုရမမြတ်စွာဘုရားရှင်ရဲ့သာသနာကိုရမမြတ်စွာဘုရားရှင်ရဲ့သာသနာဆိုတော့အဲ့ဒီမြတ်စွာဘုရားရှင်နဲ့တကွမြတ်စွာဘုရားရှင်ရဲ့အရိယာတပည့်သားတဝကတွေဟာဒီအရိယဝါဒဆိုတဲ့အရိယတို့ရဲ့စံနေရာတရားတွေမှာပဲနေထိုင်သွားကြတယ်နေထိုင်နေကြတော့နေထိုင်နေကြစေပါ။နောက်ပွင့်မဲ့အရိမတေယမြတ်စွာဘုရားနဲ့တကွအဲ့ဒီအရိမတေယမြတ်စွာဘုရားရှင်ရဲ့တရားတော်ဝကတွေဟာလည်းပဲဘယ်မှာတည်င်းသုံးကြမလဲဆိုရင်နဲ့ဒီအရိယဝါဒတရားတွေမှာပဲနေကြမယ်ဒီအရိယဝါဒတရားတွေနဲ့ပဲတည်င်းသုံးပြီးတော့စံနေကြမယ်ဒါကြောင့်ဒီတရားတွေကိုအရိယဝါဒအရိယာတို့ရဲ့စံနေအိမ်လို့ဒီလိုခေါ်ကြတယ်။အဲ့ဒီတရားတွေကဘယ်နှပါးရှိတယ်လဲဆိုတော့ဒီတရားတွေက၁၀ပါးရှိဘယ်နှပါးရှိပါလိမ့်မယ်။ကတမေတ္တဣဒ္ဓဘိက္ခဝေဘိက္ခုတဲ့ဘိက္ခဝေယံတော်များအုပ်ချက်သားတို့တဏ္ဍ၁၀ပါးသောအရိယဝါဒတရားတို့မှာကတမေဘေတိတို့နိဟုမူကားဘိက္ခဝေယံတော်များအိုจิตတတို့ဣဒ္ဓဤသာသနာတော်၌ဘိက္ခုယဟန်သည်ဤသာသနာတော်မှာဘုန်းကြီးတို့ယောဂီများဘိက္ခုဆိုတဲ့နေရာမှာဝီနီကလာတဲ့ဘိက္ခုရဲ့တုတ်တံဒေသနာတော်မှာလာတဲ့ဘိက္ခုရဲ့လို့ဘိက္ခုနှစ်မျိုးရှိတယ်။ဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဘိက္ခုယဟန်သည်ဝါတရားရှုမှအာထုံနေတဲ့ယောဂီပုဂ္ဂိုလ်သည်လို့ဒီလိုအတိအပယ်ဖွင့်ထားတယ်တုတ်တံကလာတဲ့ဘိက္ခုဆိုတာကဘုန်းကြီးတို့တန်တာဒဗျံတန်တာရိဗျံဒုတန်တာရိဗျံဧကတိတိဘိက္ခုရဲ့တန်တရာဘိက္ခုရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲတန်တရာဘိက္ခုရှုမြင်နေတဲ့ပုဂ္ဂိုလ်ကြီးဟာဘာလို့ခေါ်မလဲဘိက္ခုလို့ခေါ်မင်းနောက်အထကတံမှာဘယ်လိုဖွင့်ပြထားသလဲဆိုတော့ပฏิဘာဏဂောဟိတေဟောဝါဟောတုမနုဿောဝဘိက္ခုတိသင်္ချံကိစ္စတိဒေဝဝဟောတုနတ်ဖေဖြစ်စီ မနုဿောဝါဟောတုလူပဲဖြစ်စီပฏิပန္နကောတရားကိုကျင့်တော်သူသည်ဘိက္ခုတိသင်္ချံယဟန်ဟုရည်တွေ့ခြင်းသို့ကိစ္စတိရောက်ပါလေလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်မဟာသီရိပဒဝိပဿနာအကျင့်မြတ်တရားတွေကိုကျင့်ကြံပွားများအားထုတ်နေပြီဆိုရင်အဲ့ဒီအားထုတ်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့မခေါ်ရပြီဘူးလားဗျာဒါကြောင့်ဒေဝဝါဟောတုနတ်ပဲဖြစ်စီမနုဿောဝါဟောတုလူပဲဖြစ်စီပฏิပန္နကောတရားကိုကျင့်တော်သူသည်ဘိက္ခုတိသင်္ချံယဟန်ဟူယဟန်ဟူသောရည်တွေ့ခြင်းသို့ကိစ္စတိရောက်ပါ၏တရားကျင့်နေတဲ့ပုဂ္ဂိုလ်ဟာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဒီတတိပဒဝိပဿနာတရားတွေကိုကျင့်ကြံပွားများအားထုတ်နေရင်အဲ့ဒီပုဂ္ဂိုလ်ကိုဘယ်လိုခေါ်မလဲဘိက္ခုလို့ခေါ်ဒါရင်လားဆိုတော့ကိလေသိဘိန္ဒတိတိဘိက္ခုတဲ့ကိလေသိကိလေသာတရားတွေကိုဘိန္ဒတိဖောက်ခွဲဖြစ်စီတတ်ဤတိထို့ကြောင့်ဘိက္ခုဘိက္ခုမြည်တယ်ကိလေသာတွေကိုဖောက်ကွဲဖြစ်စည်းနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုခေါ်မလဲအခုဘုန်းကြီးတို့ယောဂီများကိလေသာတွေကိုလက်ခံနေတာလားဖြစ်စည်းနေတာလားကိလေသာတွေကိုဖြစ်စည်းနေတာကိလေသာတွေကိုပယ်တတ်နေတာဒါကြောင့်ကိလေသေးကိလေသာတွေကိုဘိန္ဒတိတိဖောက်ကွဲဖြစ်စည်းတတ်ဤအတ္တိတို့ကြောင့်ဘိက္ခုဘိက္ခုမြည်ပါ၏တရားကျင့်သုံးနေတဲ့သူမှာကိလေသာတွေကိုဖြစ်စည်းနေကြတယ်ရှုမှတ်တယ်ရှုမှတ်တယ်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေကိုပယ်တတ်လိုက်တစ်ချက်မှလိုက်တစ်ချက်ကိလေသာတွေကိုပယ်တတ်လိုက်မှတ်ချက်တိုင်းမှတ်ချက်တိုင်းကိလေသာတွေကိုလက်ခံနေတာလားပယ်တတ်နေတာလားဒါကြောင့်ကိလေသေးကိလေသာတရားတို့ကိုပင်တိဖောက်ခွဲဖြစ်စည်းတတ်၏ဣတိထိုကြောင့်ဘိက္ခုဘိက္ခုမြည်တယ်အဲ့လိုကိလေသာတွေကိုဖြစ်စည်းနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘိက္ခုယဟန်လို့ခေါ်တယ်ဒီတော့ယဟန်တော်တရားအားထုတ်နေတဲ့ပုဂ္ဂိုလ်မှန်သမျှဟာလူပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ဘာလို့ခေါ်ရမလဲ။ဒါကြောင့်တရားကျင့်သုံးနေတဲ့ပုဂ္ဂိုလ်တွေမှာတော့ကိလေသာတွေကိုဖြစ်စီနေကြတယ်။မကျင့်ရင်မဖြစ်စီဘူး။တိုးပွားတန်ဆွမ်းပြီးတော့နေနေနဲ့လေကျင့်ရင်နေနေမဖြစ်စီပေဘူးလား။နေနေကျင့်နေရင်နေနေကိလေသာတွေဖြစ်စီတာပဲ။များများကျင့်လို့ရှိရင်များများကြီးမဖြစ်စီပေဘူးလားဗျာ။အပြည့်အစုံဘုန်းကြီးတို့ယောဂီများကကျင့်ကြံအားထုတ်လိုက်လို့ရှိရင်ကိလေသာတွေအလုံးစုံပျက်စီးပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ပေဘူးလားယဟန္တာတိအောင်ဖြစ်သွားတယ်ယဟန္တာတိအောင်ဖြစ်သွားပြီဆိုရင်ကိလေသာတွေကိုအလုံးစုံအကျွင်းမဲ့မဖြစ်စီးပေဘူးလားဗျအလုံးဖြစ်စီးလိုက်တာပဲဒါကြောင့်အားထုတ်ပြီးတော့ကျင့်ကြံနေတဲ့သူဟာသီလကိုစောင့်ထိုင်ကျင့်သုံးနေလို့ရှိလျင်အဲ့ဒီသီလစောင့်ထိုင်ကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာတဲ့သီလနဲ့ဆိုင်တဲ့ဝိတိကမကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်။ဝိတိကမဆိုတဲ့ကိလေသာ။ဘာကိလေသာလဲ။အေးသီလကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်။အဲဒီသီလအကျင့်ကိုကျင့်သုံးနေတဲ့ပုဂ္ဂိုလ်ဟာသီလနဲ့ဆိုင်တဲ့ဝိတိကမကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်။ဝိတိကမကိလေသာဆိုတာဘာလဲဆိုတော့တန့်မှုခိုးမှုလိမ်မှုစတဲ့အကျင့်ပြင်းမှုတွေကိုကျူးလွန်တဲ့လောဘဒေါသစတဲ့ကိလေသာတရားတွေပဲ။သီလကိုကျင့်နေလို့ရှိရင်အဲ့ဒီအကျဉ်းစားဖြစ်တဲ့ကိလေသာတွေဝင်နိုင်သေးရဲ့လားအေးအဲ့ဒီကိလေသာတွေအကျဉ်းစားဖြစ်တဲ့ကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ဒါဝိတိကမကိလေသာတွေကိုသီလကပယ်တယ်တမာတိဘာဝနာအကျင့်ကိုကျင့်နေလို့ရှိရင်တမာတိနဲ့ဆိုင်တဲ့ပရိယုဌာဏကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်ပရိယုဌာဏကိလေသာဘာကိလေသာလဲအဲ့ဒါတမာတိတရားတွေကိုကျင့်ပွားနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာပရိယုဌာဏကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်။ဒီတော့ပရိယုဌာဏကိလေသာဆိုတာဘာလဲဆိုတော့စိတ်ကူးကြံစီပြီးတော့ဖြစ်နေတဲ့လောဘဒေါသစတဲ့ကိလေသာတွေပဲ။စိတ်ကူးကြံစီပြီးတော့ဖြစ်နေတဲ့လောဘဒေါသစတဲ့ကိလေသာတွေ။အဲ့ဒီကိလေသာတွေကိုတမာတိကိုပွားနေလို့ရှိရင်အဲ့ဒီအလတ်စားဖြစ်တဲ့ပရိယုဌာဏကိလေသာတွေကိုဖျက်ဆီးနေသည်မမြည်ပေဘူးလားဗျာ။သိနေခြင်းမှုတမာတိရနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီစိတ်ကူးကြံစီမှုဆိုတဲ့လောဘတွေဝင်နိုင်သေးရလားဝင်နိုင်တော့ဘူးအဲ့ဒီအလတ်စားဖြစ်တဲ့ကိလေသာပိယုတ်တံကိလေသာတွေကိုတမာတိကဖျက်ဆီးနေတာပယ်တတ်နေတာနောက်ဝိပဿနာပညာဘာဝနာကိုပွားများနေလို့ရှိရင်ပညာနဲ့ဆိုင်တဲ့အနုတယကိလေသာတွေကိုဖျက်ဆီးနေသည်မြည်တယ်အနုတယကိလေသာဘာကိလေသာလဲဒါဝိမသနာပညာကိုပွားနေတဲ့ပုဂ္ဂိုလ် အဲ့ဒီဝိပဿနာပညာပွားများနေတဲ့ပုဂ္ဂိုလ်ဟာပညာနဲ့ဆိုင်တဲ့အဲ့ဒီအနုတ္တယကိလေသာတွေကိုဖြစ်စည်းနေသည်မြည်တယ်။အနုတ္တယကိလေသာဆိုတာပါလဲဆိုတော့အကြောင်းညင်ညွတ်တိုင်းအခွင့်ရတိုင်းဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစတဲ့ကိလေသာတွေပါပဲ။အခွင့်ရရင်အခွင့်ရတိုင်းအကြောင်းညင်ညွတ်ရင်အကြောင်းညင်ညွတ်တိုင်းပေါ်လာတဲ့လောဘဒေါသစတဲ့ကိလေသာတွေ။အဲ့ဒီကိလေသာတွေဟာဝိပဿနာရှုနေလို့ရှိရင်စိတ်တိုင်းစိတ်တိုင်းရှုမှတ်ချက်တိုင်းမှာအဲ့ဒီအနုတ္တယကိလေသာတွေကိုဖြစ်စည်းနေသည်မမြင်ပေဘူးလားဗျာ။စိတ်တိုင်းစိတ်တိုင်းတခါတမချက်တိုင်းမချက်တိုင်းကိလေသာတွေမဝင်နိုင်အောင်တခါလေဖြည့်ဆည်းနေတာမြည်ဥမာအဖြစ်ဘာနဲ့တူတယ်လဲဆိုရင်လက်သမားဆရာများလက်သမားဆရာဟာတစ်တေကိုရွေပြီးဆိုရင်ပဲခွန်းနေအဲ့ဒီတစ်သားကိုခုတ်ခုတ်ပြီးတော့မရွေရပေဘူးလားမလွတ်အပ်တဲ့အဲ့ဒီအသားတွေကိုပဲခွန်းနေခုတ်ခုတ်ပြီးရွေးနေလို့ရှိရင်အချက်တိုင်းအချက်တိုင်းဟာမလိုအပ်တဲ့တစ်သားဘက်ကလေးတွေဖကနဲ့ဖကနဲ့ဖကနဲ့ဖကနဲ့ကွာကွာပြီးတော့မကြပြီဘူးလားဗျာကွာကွာပြီးတော့ကြာသွားတယ်လို့ပဲအခုယောဂီပုဂ္ဂိုလ်ဟာလည်းဒီခါနဲ့ရှုမှတ်နေလို့ရှိရင်တစ်ချက်မှန်းလိုက်တစ်ချက်ကိလေသာတွေကဒီခါနဲ့ပယ်သွားလိုက်ပြတ်သွားလိုက်နောက်တစ်ချက်ပေါ်လာလဲနောက်တစ်ချက်မှန်းလိုက်ကိလေသာတွေကဒီခါနဲ့ပတ်သွားလိုက်အဲ့လိုနဲ့ကိလေသာတွေကိုဒီခါနဲ့တစ်ချက်မှတစ်ချက်ရှင်းတစ်ချက်မှတစ်ချက်ရှင်းနေအဲ့ဒီမှာပယ်တတ်နေတာတနည်းအားဖြင့်ပြောရလို့ရှိရင်မြေကြီးကိုပေါက်ပြားနဲ့ပေါက်နေလို့ရှိရင်ပေါက်တိုင်းပေါက်တိုင်းမြေကြီးကနေပြီးတော့မြေဆိုင်မြေခဲတွေတခါတည်းအလွှာလိုက်အလွှာလိုက်ကွာကွာပြီးတော့ထွက်မလာပြီဘူးလားကြည့်ပေါ့ပေါက်ပြားနဲ့ပေါက်နေတာလေးကြည့်လိုက်ပေါ့တစ်ချက်ပေါက်လိုက်တဲ့တစ်ချက်ပေါက်လိုက်တဲ့မြေဆိုင်မြေခဲတွေကတခါတည်းပေါက်တူးထဲမှာပပလာအဲ့လိုအလွှာလိုက်အလွှာလိုက်ထွက်ထွက်ပြီးတော့တခါတည်းကျသွားတယ်လို့ပဲအဲ့ဒါလို့ပဲအခုယောဂီပုဂ္ဂိုလ်များမှာဓဝရ6ပါးကပေါ်တိုင်းပေါ်တိုင်းအဲ့ဒီဖြစ်ပေါ်တိုင်းတော့ယုံနံတွေကိုယောဂီပုဂ္ဂိုလ်ကတတိကံပြီးတော့ရှုမှတ်နေလို့ရှိရင်ရှုမှတ်တိုင်းရှုမှတ်တိုင်းကိလေသာတွေကွာကွာပြီးတော့ကြကြပြီးတော့မသွားပြီဘူးလားဗျာတစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်တစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်တစ်ချက်မှလိုက်တစ်ချက်ကွာသွားလိုက်အဲ့ဒါပေါ်လာသမျှအာယုန်တိုင်းကိုမိမိကရှုမှတ်ပြီးတော့ပယ်တတ်နေတာပဲရှူတိုင်းရှူတိုင်းဟာတခါလဲရှုမှတ်လိုက်တိုင်းရှုမှတ်လိုက်တိုင်းကိလေသာတွေဟာတခါလဲကွာကွာပြီးတော့ကြကြသွားတယ်။ဒါကြောင့်ဝိပဿနာပညာကိုပွားနေတဲ့ပုဂ္ဂိုလ်ဟာတဲ့ရှူတိုင်းရှူတိုင်းကိလေသာတွေကိုဖြည့်ဆည်းနေသည်မမြင်ပေဘူးလားဗျာ။ဟေဒါကြောင့်ကိလေသေးဘိန္ဒတိတိဘိက္ခုကိလေသေးကိလေသာတရားတို့ကိုဘိန္ဒတိဖြည့်ဆည်းတတ်၏ဤတိထို့ကြောင့်ဘိက္ခုဘိက္ခုမြည်ပါပေ၏။ကိလေသာတွေကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ကိုဘယ်လိုခေါ်မလဲ။ဘိက္ခုလို့ခေါ်တဲ့ဒါကြောင့်သုတ်တန်ကလာတဲ့ဘိက္ခုဟာအခုတရားရှုပွားနေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုရှုမှတ်မှုနဲ့ပယ်တတ်နေတဲ့ပုဂ္ဂိုလ်တန်တရာဘေးကိုရှုမြင်နေတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်ဒါသုတ်တန်ကဝိနည်းကလာတဲ့ဘိက္ခုကတော့ဖြင့်ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားလက်ထက်ကတော့ဘုရားရှင်ကိုရောင်မြတ်ကြီးအေဟိဘိက္ခုကိုရောင်မူပြီးတော့ယဟန်ပြုပေးတယ်နောက်ညတိသရုတ်ထကမဝါစာဖြင့်ရွတ်ဖတ်ပြီးတော့တိတ်ထဲမှာဝင်ပြီးတော့ယဟန်ပြုပေးတာလည်းမရှိပေဘူးလားအေးအဲ့ဒီပုဂ္ဂိုလ်တွေကဝိနည်းကလာတဲ့ဘိက္ခုအခုဘုန်းကြီးတို့ဒီမှာမြင်တွေ့ဖူးမြော်ကိုယ်ွယ်စည်းကပ်နေကြတဲ့ယဟန်တော်တွေဟာဒါဝိနည်းကလာတဲ့ဘိက္ခုတွေပဲအခုဒီမှာဘိက္ခုယဟန်သည်ဟောတရားရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဆိုတာဒါဟာဘုန်းကြီးတို့ယောဂီများဟာဒါသုတ်တန်ကလာတဲ့ဘိက္ခုကိုခေါ်တာဒါကြောင့်ဘေကဝိယံတော်များဥစ္စတတို့ဣဒာဤသာသနာတော်၌ဘိက္ခုယဟန်သည်ဟောတရားရှုမှတ်ပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ရင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်တည်သည်ဟောတည်ဖြစ်၏အင်္ဂါ၅ပါးကိုပယ်တည်သည်ဆိုတာဒါဟာဘုန်းကြီးတို့ဒီမှာအရိယဝါဒရဲ့ခေါင်းစဉ်၁၀ပါးတည်းကဒါနံပါတ်၁ပဲဤတံဘိက္ခုဤသာသနာတော်ကယဟန်ဒီဝါတရားထုတ်နေတဲ့ပုဂ္ဂိုလ်ဒီပြင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်တည်သည်ဟောတည်ဖြစ်၏ဒါအရိယဝါဒတစ်ပါးအရိယတို့ရဲ့စံနေအိမ်တစ်ပါးပေါ့ဘုန်းကြီးတို့လောကမှာနေထိုင်ကြတဲ့အလုံးတော်လူပုဂ္ဂိုလ်တွေဟာမိမိတို့ရဲ့လုံခြုံရေးအတွက်အိမ်ကြီးဆောက်လုပ်ပြီးတော့မနေကြပေဘူးလားဗျာ။အေးမတတ်နိုင်တဲ့ပုဂ္ဂိုလ်များတော့ဖြင့်မိမိတို့အမိုးလေးလုံယုံအကာလေးလုံယုံမိမိတို့ဟာတစ်ခါတည်းဝါလေးနဲ့ဖြစ်စီဓဏီလေးနဲ့ဖြစ်စီတင့်ရွယ်ကလေးနဲ့ဖြစ်စီတခါတည်းအိမ်ကိုကာယံမိုးပြီးတော့နေထိုင်ကြတဲ့ပုဂ္ဂိုလ်တွေမရှိပေဘူးလား။အဲ့လိုနေထိုင်ကြတာဘာကြောင့်လဲဘေးရန်အန္တရာယ်လုံခြုံအောင်လားမလုံခြုံအောင်လား။ပြန်အန္တရာယ်ဒီလုံခြုံအောင်မှုသူတို့ခင်ဗျာနေရဒီတဲ့တတ်နိုင်တဲ့ပုဂ္ဂိုလ်ကကံများနဲ့ကာယံမိုးပြီးတော့နေထိုင်ကြတယ်ဒီတဲ့တတ်နိုင်တဲ့ပုဂ္ဂိုလ်က ပြင်းများနဲ့ကာယံပြီးတော့မိုးပြီးတော့နေထိုင်ကြတယ်ဒီလေဘုဟုတန်နိုင်တဲ့ပုဂ္ဂိုလ်တွေကအုပ်အင်ဂရီတွေနဲ့ကောင်းတဲ့ကောင်းအောင်လုံးကျုံတဲ့လုံးကျုံအောင်အနေအဖြစ်ဆောက်လုပ်ပြီးတော့နေထိုင်ကြတယ်အဲ့လိုနေထိုင်ကြတာတွေဟူသည်မြသေချာပြန်ပြီးတော့စဉ်းစားကြည့်ဘာကြောင့်လဲဘေးရန်အန္တရာယ်လုံးကျုံအောင်မို့ဘာလုံးကျုံအောင်လဲတကယ်လို့မိမိဟာဘယ်အဲ့လိုအဆောင်အဦးနဲ့အကံအယံနဲ့အမိုးနဲ့မနေဘဲနဲ့လွင်တိကောင်ထဲမှာနေမယ်ဆိုရင်ဘေးရန်အန္တရာယ်တွေမကြောက်နိုင်ပေဘူးလားနေပူလာလို့ရှိရင်နေရဲ့အပူဒဏ်ဆင်းရဲတွေဘေးအန္တရာယ်တွေမကြောက်နိုင်ဘူးလားမိုးရွာလာလို့ရှိရင်မိုးရေတွေဆူရွှဲမှုဆိုတဲ့ဘေးရန်အန္တရာယ်တွေမကြောက်နိုင်ပေဘူးလားဟောလေကလာပြီဆိုရင်လေရဲ့ဘေးရန်အန္တရာယ်တွေကိုလည်းပဲမခံစားရပေဘူးလားခံစားရမယ်ကြောက်ရောက်နိုင်တယ်နောက်ပြီးတော့မက်တို့ချင်းတို့ရင်းတို့မွေတို့ကင်းတို့စတဲ့ဘေးရန်အန္တရာယ်တွေရောမကြောက်နိုင်ပေဘူးလားကြောက်ရောက်နိုင်တာပဲတကယ်လို့လူကြီးကောင်ကြီးတွေမှာဘာမှအကမ်းရမ်းမရှိလို့ရှိရင်တကုတ်တည်းများလူစုသူစုတွေရဲ့အနှိမ့်စေရမ်းရင်နဲ့အပုတ်အခတ်တွေရောမခံရနိုင်ပေဘူးလားဟေးတကယ်လို့ပြီးမှစီကံမရှိတဲ့ပုဂ္ဂိုလ်ကြီးကခဲတယ်ဒုတ်တင်းနဲ့လျှောက်ပြီးတော့ပြက်ပေါက်မယ်ဆိုရင်လည်းပဲမိမိမှာအကမ်းရမ်းမရှိတဲ့အတွက်ကြောင့်မို့အဲ့လိုဘေးရန်အန္တရာယ်တွေမခံစားရပေဘူးလားညာခစားရနိုင်လေဒါကြောင့်မို့မိမိတို့ရဲ့လုံခြုံရာဖြစ်တဲ့အိမ်လေးတွေကိုတတ်နိုင်တဲ့များအနေအချင်းဆောက်လုပ်ပြီးတော့နေကြရသန္ဒရာမှာလည်းပဲဘုန်းကြီးတို့ယောဂီများအရိယာဝတ္တံအရိယာတို့ရဲ့သန္ဒီအိမ်ဆိုတဲ့လုံခြုံတဲ့အိမ်ကြီးအိမ်ကောင်းတဲ့နေရလို့ရှိရင်မကောင်းမိဘူးလားဘုန်းကြီးတို့ရဲ့ပုထုဇဉ်ရဲ့ဘဝနောက်တဲ့ဘဝတွေထက်ခါတက်ကမရနိုင်ပြီဘူးလားအဲ့လိုဘဝတွေထက်ခါတက်ကရပြီဆိုရင်ဒီကိုချင်းဟိုတဲ့ဘေးတွေနာချင်းဆိုတဲ့ဘေးတွေသိချင်းဆိုတဲ့ဘေးတွေအဲ့ဒီဘေးစိုးတွေနဲ့မကြုံရနိုင်ပေဘူးလားဒါကဘုန်းကြီးတို့ယောဂီများအဲ့ဒီဥပိ္ပနာဘေးသိဘေးလောက်ရှိသေးတာမိမိလူဘဝရပြီးတော့နေတဲ့ပုဂ္ဂိုလ်ကဘဝရလာပြီဆိုရင်စာရေးတဲ့ဝေရေးတဲ့နေရေးတဲ့ကြံမာရေးတဲ့စသည်ဖြင့်ဒီအရေးတွေမရှိပေဘူးလားအဲ့ဒီအရေးတွေအတွက်ရှားပွေလောက်ကိုင်းပြီးတော့နေရလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကစည်စင်းရဲ့ပင်ပင်ပန်းပန်းနဲ့ရှားပွေလောက်ကိုင်းပြီးတော့မနေရပေဘူးလားဗျာချမ်းသာမလားဆင်းရဲမလားအင်မတန်မှဆင်းရဲတယ်ပစ္စည်းဥစ္စာချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်များမှာတော့ဖြင့်အဲ့ဒီလိုဆင်းရဲဒုက္ခတွေဆင်းဆင်းရဲရဲရှားပွေလောက်ကင်ပြီးတော့မစားရပေမယ့်လို့လည်းပဲဟိုချင်းတည်းဟူသောဘေးတွေကမလွတ်နိုင်ဘူး၊နာချင်းတည်းဟူသောဘေးတွေကမလွတ်နိုင်၊သေချင်းတည်းဟူသောဘေးတွေကလွတ်နိုင်ရလားဗျာမလွတ်နိုင်ဘူးအဲ့တော့အဲ့လိုဘေးတွေလွတ်နိုင်တာကဘာလဲဆိုရင်အရိယာတို့ရဲ့နေဘေးတွေလွတ်နိုင်တာကဗာနေအိမ်လေဗျာအင်းအရိယာတို့ရဲ့နေအိမ်မှာတော့ဖြင့်အဲ့ဒီလိုဥပိ္ပနာပြီသေဘေးတွေမလွတ်နိုင်ပေဘူးလားဒီဘေးရန်အန္တရာယ်တွေမကင်းပေဘူးလားအဲ့လိုဘေးရန်အန္တရာယ်တွေကင်းတဲ့အတွက်ကြောင့်အရိယာတို့ရဲ့နေအိမ်ကြီးဟာချမ်းသာသလားဆင်းရဲသလားချမ်းသာရင်အရိယာဆိုရင်လည်းပဲအရဟတမညာပူဇော်နဲ့ရပြီးတော့ယဟန္တာပုဂ္ဂိုလ်တို့ရဲ့နေအိမ်သောတာပန်တော့ဖြစ်မယ်ဆိုရင်လည်းပဲအဲ့ဒီသောတာပန်မှာပေတဲ့ပေတဲ့တိရိတာတွေပယ်နိုင်သွားပြီဆိုရင်ဘဝအပြည့်ခုနှစ်ဘဝရဲဆိုတော့လည်းပဲသူ့မှာတော့ဖြင့်အဲ့ဒီဆင်းရဲတဲ့ဘေးဒဏ်ကြီးအတော်အသင့်မနှဲပေဘူးလားဗျာနှဲသွားတာပဲတက္ကရာကမှာဆိုရင်လည်းနှစ်ဘဝအများကြီးနှဲသွားပြီဆင်းရဲတယ်ဟောအနာဂတ်မှာဆိုရင်လည်းတစ်ဘဝအများကြီးနှဲသွားပြီဘေးရန်အန္တရာယ်ကအများကြီးနှဲသွားပြီအရဟတမညာပူဇော်ဆက်ရောက်ပြီးတော့ယဟနာဖြစ်ပြီဆိုရင်အဲ့ဒီအိုဘေးဒီနာဘေးဒီသေဘေးဒီအားလုံးဆင်းရဲဘေးတွေကနေပြီးတော့မလွတ်မြောက်နိုင်ပေဘူးလားညီလွတ်မြောက်နိုင်တဲ့အတွက်ကြောင့်မို့အရိယာဝါသအရိယာတို့ရဲ့စံနေအိမ်လေးဆောက်လုပ်ပြီးတော့နေရရင်မကောင်းမိဘူးလားဒါအခုဘုန်းကြီးတို့ယောဂီများအခုရှင်မင်းဝတ္တနာရိတ်တံမှာဝင်ရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာအမှတ်တရားတွေရှုနေပွားနေအားထုတ်နေတာဟာအရိယာတို့ရဲ့စံအိမ်ကိုဆောက်လုပ်ပြီးတော့နေတာဘာလုပ်နေတာလဲအင်းစံအိမ်ဆောက်လုပ်နေတာအဲ့ဒီစံအိမ်လေးကိုမိမိတို့နေနိုင်ဖို့ရာအတွက်ကြိုးစားနေတာပဲအခုဒီမှာအရိယာတို့ရဲ့စံနေအိမ်ကဘယ်နှပါးရှိတာလဲ10ပါးရှိတယ်ဘေကဝေယံတော်များအိုချက်သားတို့ဣရဤသန္တနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ပင်စင်ငါဝိပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောတိဖြစ်၏အင်္ဂါ၅ပါးကိုပယ်ရမည်တဲ့ဒါနပတ္တိအရိယာတို့ရဲ့နေအိမ်နောက်နံပါတ်နေရာဖြင့်သံလင်္ကသမ္မနာကတောအင်္ဂါ၆ပါးနှင့်ပြည့်စုံသည်ဟောတိဖြစ်၏နံပါတ်နေ့ကဂုံအင်္ဂါ၆ပါးနှင့်ပြည့်စုံရမည်ဘာနဲ့ပြည့်စုံရမှာလဲကိုယ်ငင်းက6ပါးနဲ့ပြည့်စုံရမယ်။ဘုန်းကြီးတို့ဒီမှာလောကမှာဆောက်လုပ်ကြတဲ့အိမ်ကြီးဆောက်ပြီဆိုရင်ထုတ်တို့ဒိုင်းတို့မြားတို့အမိုးတို့အကားတို့အခင်းတို့တကားတို့တကပောက်တို့စသည်ဖြင့်အကုန်လုံးမပါရပြီဘူးလားဗျာ။ဟေးသူရဲ့အစိတ်ပိုင်းနေအကုန်လုံးပြည့်စုံရ အကုန်လုံးပြည့်စုံရတယ်လို့အရိယဝါဒအရိယတို့ရဲ့စံနေအိမ်ထဲမှာနေတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီကုံအင်္ဂါ6ပါးနဲ့မပြည့်စုံရပေဘူးလားဒါကြောင့်သတ်လင်္ကသမ္မနာကတောအင်္ဂါ6ပါးနဲ့ပြည့်စုံသည်ဟောတိဖြစ်၏တဲ့ဒါနံပါတ်နှစ်အရိယတို့ရဲ့နေအိမ်နောက်တခါနံပါတ်3ကဤကရခောတခုသောအဆောင်အဆောင်ရှင်အဆောင်အလျှောက်ရှိသည်ဟောတိဖြစ်၏နံပါတ်3အရိယတို့ရဲ့နေအိမ်ကတခုသောအဆောင်အလျှောက်ရှိရမည်ဘုန်းကြီးတို့လောကမှာနေထိုင်ကြတဲ့ပုဂ္ဂိုလ်များရာထုရာခန်နဲ့ဂုဏ်တရကြီးမားကြတဲ့ပုဂ္ဂိုလ်များချမ်းသာကြွယ်ဝကြတဲ့ပုဂ္ဂိုလ်များဟာမိမိတို့ရဲ့အိမ်ဝင်းခြံဝင်းမှာအဆောင်မထားပေဘူးလားအဲဒီလိုအဆောင်ဆိုတဲ့ဒလဝံထားတာဟာဘေးရန်အန္တရာယ်ဘာဖြစ်အောင်မို့လဲလုံခြုံအောင်မို့ဘေးရန်အန္တရာယ်ကင်းအောင်မို့အဆောင်ထားတာဘုန်းကြီးတို့အရိယဝါဒဆိုတဲ့အရိယနေအိမ်ကြီးဆောက်လုပ်တဲ့အခါမှာလည်းပဲဘိယံအန္တရာယ်ဒီလောဘဒေါသစတဲ့ကိလေသာဘိယံအန္တရာယ်ဒီမဝင်လာနိုင်အောင်တတရခိဏဣကရခောတဲ့တခုသောအဆောင်အလျှောက်ရှိရမယ်အဆောင်အလျှောက်ရှိခြင်းဟာလည်းပဲအရိယာတို့ရဲ့နေအိမ်တပါးအဆောင်အလျှောက်ရှိခြင်းဟာလည်းပဲအရိယာတို့ရဲ့နေအိမ်မဟုတ်ပေဘူးလားဗျာအေးဒါကြောင့်ဒီမှာ၃ဘုတ်ဒီမှာအရိယာတို့ရဲ့နေအိမ်လေး၃ဘုတ်ရှိသွားပြီအဲ့ဒီ၃ဘုတ်လေးကိုတွဲပြီးတော့ဆောင်ဘုတ်လေးတစ်ခုကျေးဇူးရှင်ဆရာတော်ဘုရားကြီးကစီထားတယ်ငါးအင်ပဲလေးကုံချောင်းထွေစုံစီစောင့်တပံဆိုပြီးတော့ဒီမှာဆံပုံကလေးတရွဲတွဲပြီးတော့ဆံပုံလေးစီထားတဲ့သုံးပါ။ငါအင်ပဲလီကုံချောင်းထွေစုံစီစောင့်တပံငါအင်ပဲလီကုံချောင်းထွေစုံစီစောင့်တပံအရိယဝါဒတရားကောင်းခြင်းဆောင်ပုဒ်ကလေးတွေပဲအရိယဝါဒတရားကောင်းခြင်းဟာ10ပါးရှိတယ်အဲ့ဒီ10ပါးရဲ့တရားကောင်းခြင်းဆောင်ပုဒ်ကလေးပထမကပင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်ရမယ်နမနိကသဏ္ဍိကသမ္မာနာကတောအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်နမ၃ကဧကရေကိုတကုသောဆောင်လျှောက်ရှိရမယ်ဒါကောင်းခြင်းလေးတွေနောက်မှဒါလေးတွေကိုတကုချင်းအကျေပြန်ဟောမယ်နောက်နံပါတ်၄ကပါလေဆိုတော့သရုဒ္ဓပတ္တိနောလေးပါးသောမှီယာရှိသည်ဟောတည်ဖြစ်၏လေးပါးသောမှီယာနှင့်လည်းပဲပြည့်စုံရမည်မိမိတို့အိမ်ဆောက်လို့ပြီးပြီးစီးပြီဆိုတဲ့အခါကျတော့အိမ်ထဲမှာအသုံးအဆောင်ပစ္စည်းတွေအားလုံးအပြည့်အစုံမရှိရပေဘူးလားဗျာအေးအဲ့လိုအပြည့်အစုံရှိရတယ်လို့ပဲအခုအရိယဝါဒဆိုတဲ့အရိယတို့ရဲ့နေအိမ်ထဲမှာလည်းပဲဟောသုရတာပတ္တိနောလေးပါးသောမှီယာလည်းရှိရမည်တဲ့ဒါအရိယတို့ရဲ့နေအိမ်တစ်ပါးနံနံပါတ်5ဗာလိဆိုတော့ပဏုဏပစ္စည်းကတစ္ဆောအတိတိသောတစ္ဆဝါရကိုပေပြီးသည်ဟောတိဖြစ်၏လောကမှာမိမိတို့ရဲ့ကိုယ်ွယ်စည်းကမ်းရာဖြစ်တဲ့ဘာသာဝါရတွေအမျိုးမျိုးမရှိကြဘူးလားကိုယ်ဘာသာကိုယ်ဝါဒနဲ့ကိုယ်ကိုယ့်ရဲ့တစ္ဆာဆိုတဲ့ဇာတ်ရည်ရောမတုံ့ညပေဘူးလားဗျာဟင်ကိုယ်ဘာသာကိုယ်ဝါဒတွေမှာကိုယ်တစ္ဆာနဲ့ကိုယ်ရှိနေကြတယ်ဘုန်းကြီးတို့မှလည်းတစ္ဆာတရားတွေရှိတယ်သူတို့ဘာသာသူတို့ဝါဒမှလည်းတစ္ဆာတရားတွေရှိတယ်အဲ့ဒီတစ္ဆာဝါရအဲ့ဒီလိုရှိတဲ့တစ္ဆာတွေကိုဟောပဏုဏပစ္စေကတစ္ဆောတဲ့အတိတိသောတစ္ဆာဝါရအဲ့ဒီတစ္ဆာဝါရတွေကိုပယ်ပြီးသားဖြစ်ရမယ်ဒါအရိယဝါဒတပါးပဲတဲ့ပဏုဏပစ္စေကတစ္ဆောအတိတိသောတစ္ဆာဝါရကိုပယ်ပြီးသည်ဟောတိဖြစ်၏တဲ့နောက်တမဝေယံတတ္ထေတနောရှာမိမှုအလုံးစုံကိုအကုန်ပယ်စွန့်ပြီးသည်ဟောတိဖြစ်၏အရိယာတို့ရဲ့နေအိမ်နဲ့ရောက်ပြီဆိုတဲ့ပုဂ္ဂိုလ်ဟာရှာမိမှုတွေအကုန်လုံးပယ်စွန့်ပြီးသားဖြစ်ရမယ်။အဲ့ဒီမှာမှအကုန်ရှာမိနေရတော့ဆိုရင်ချမ်းသာမလားဆင်းရဲမလား။ရှာမိနေရတဲ့စားစရာနဲ့ရှာဟဲ၊နေစရာနဲ့ရှာဟဲ၊ဝတ်စရာနဲ့ရှာဟဲအကုန်ရှာမိနေရတဲ့ပုဂ္ဂိုလ်မှာဘယ်မှာချမ်းသာမလဲလောကမှာ။အခုအရိယာဝါဒအရိယာတို့ရဲ့နေအိမ်နဲ့နေရတဲ့ပုဂ္ဂိုလ်ဟာလည်းရှာမိမှုအလုံးစုံကိုအကုန်လုံးပယ်ပြီးသားဖြစ်ရမယ်တဲ့။အဲ့ဒီသုံးပုဒ်လေးကိုပေါင်းပြီးတော့ဟောဒီမှာဆောင်းပုဒ်လေးကလင်းရမိကပယ်စင်းရတစ္ဆာတိတ္တများဆိုပြီးတော့ဒီသုံးပုဒ်တွဲပြီးတော့ကောင်းကျင်သုံးပုဒ်လေးဆောင်းပုဒ်လေးတွဲထားလိုက်တယ်လင်းရမိကပယ်စင်းရတစ္ဆာတိတ္တများလင်းရမိကပယ်စင်းရတစ္ဆာတိတ္တများ
သေတ္တာ
ဟောမိမိတို့ဒီမှာအရိယဝတ္တခေါင်းစဉ်လေး6ပါးပြီးသွားပြီနောက်တခါနာမကုဏီအဖြစ်အနဝိလာသင်္ကပ္ပောမနောက်ကျူသောစိတ်အကြံစီရှိသည်ဟောဒီဖြစ်၏စိတ်အကြံစီကလည်းပဲကြည်လင်တန်ရှင်းပြီးတော့နေရမယ်တဲ့ဒါအရိယတို့ရဲ့စံနေရင်တပါးနဲ့နောက်ပတ္တရာကာယသင်္ခါရောငြိမ်းအေးသောကာယသင်္ခါရရှိသည်ဟောဒီဖြစ်ဘုန်းကြီးတို့ဒီသမထဇံလေးနဲ့ဆက်လက်ပြီးတော့ပွားများလို့ဒုတိယဇံတတိယဇံသရုတ်ထဇံပေါ့အဲဒီသရုတ်ထဇံရသွားပြီဆိုရင်တော့ငြိမ်းအေးသောကာယသင်္ခါရတွေဖြစ်သွားပြီငြိမ်းအေးသွားပြီဒါကြောင့်ပတ္တရာကာယသင်္ခါရောငြိမ်းအေးသောကာယသင်္ခါရနဲ့လည်းပဲပြည့်စုံရမယ်တဲ့ဒါအရိယဝါဒအရိယတို့ရဲ့စံနေအိမ်တပန်းဒါကိုရှံမီကင်းစင်ကြံကြည်နေအဲဆိုတမဝရတတ်ထေတနောတဲ့ဆိုတော့ကကြမ်းနေတဲ့တပုတ်ရှာမိမှုအလုံးစုံကိုအကုန်ပဲစွန့်ပြီးရမယ်ဟောရှာမိမှုတွေလည်းပဲအကုန်ပဲစွန့်ပြီးသားဖြစ်ရမယ်နောက်ပြီးတော့စိတ်အကြံစီကလည်းပဲသာရှင်းကြည်လင်ရမယ်နောက်ပြီးတော့ပတ္တရာကံရတင်ခါတော့ငြင်းအေးသောကံရတင်ခါတာလည်းပဲမလုပ်ရမလဲရှိနေရမယ်တဲ့ဒါကိုရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စီတာဆိုပြီးတော့ဒီမှာသံပုဂ္ဂလိရေးထားတယ်ဆိုလိုက်ရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာရှာမိကင်းစင်ကြံကြည်လင်ထွက်ဝင်ငြိမ့်စေတာနောက်တကဘုန်းကြီးတို့ဒီမှာသူဝိမုဒ္ဒစိတ်တော်တဲ့ကောင်းစွာလွတ်တော်စိတ်ရှိပြီကောင်းစွာလွတ်တော်ရှိပြီခြင်းကလည်းပဲဒါအရိယဝတ္တအရိယတို့ရဲ့စံနေရင်တပါးသူဝိမုဒ္ဒပညာတဲ့ကောင်းစွာလွတ်တော်ပညာရှိပြီဝါကောင်းစွာလွတ်ပြီဟုသိတော်ပညာရှိပြီဟောဒီဖြစ်၏ဒါလည်းပဲအရိယတို့ရဲ့စံနေရင်တပါးလေဘာကိုကောင်းစွာလွတ်တာလဲစိတ်ကဘာကိုလွတ်သွားတာလဲဆိုရင်ကိလေသာကနေလွတ်သွားဘာကနေလွတ်သွားတာလဲကိလေသာအလုံးစုံကနေစိတ်ဟာလွတ်သွားတယ်။အဲလိုကောင်းစွာလွတ်သွားတဲ့စိတ်ပညာဆိုတာကအဲလိုလွတ်သွားပြီလို့သိလိုက်တဲ့ပညာ။ဒါကြောင့်ကောင်းစွာလွတ်သောပညာပြန်ပြီးတော့ဆင်ခြင်တဲ့ပညာပေါ့။အဲဒီပညာနဲ့လည်းပဲပြည့်စုံရမယ်။အဲလိုပြည့်စုံခြင်းဟာလေဘေတာအရိယဝါဒအရိယတို့ရဲ့စံနေအိမ်ပဲ။ဒါကြောင့်စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ဂုံဆေပါဆိုပြီးဒီမှာသံဖို့လေးရေးထားတယ်ဆိုလိုက်။စိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါစိတ်ကောင်းစွာလွတ်ပညာလွတ်မချွတ်ကုန်စေပါအဲ့ဒီတရားတွေကဘယ်မှာဟောထားတာလဲဆိုရင်အရိယဝါဒတုတ်တံမှာစေတုတ်တံမှာလင်ဆိုလိုက်အရိယဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာအရိယဝါဒဟောဖို့ပြဗုဒ္ဓမြတ်ဖရာဒီမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့အရိယဝါဒတုတ်တံမှာဒါအရိယဝါဒတရား၁၀ပါးကိုမြတ်စွာဘုရားထုတ်ဖော်ပြီးတော့ဟောကြားထားခဲ့တယ်။အဲဒီဒေသနာကိုဘုန်းကြီးတို့ဒီမှာတပါးချင်းပြန်ပြီးတော့အကျေဒေသနာစဉ်အရဆိုရင်ကတော့အကျေဟောလို့ရှိရင်ဒေသနာစဉ်အရဆိုရင်တော့ငါးအင်ပေလီဆိုတဲ့အတန်းအင်္ဂါ၅ပါးကိုပေပုံကစပြီးတော့ဟောဖို့ပဲ။ဒါဒေသနာအစဉ်နဲ့ဒေသနာစဉ်ကပြင်စဉ်ကဝိပ္ပဟိနောအင်္ဂါ၅ပါးကိုပေးပြီးသည်ဟောတိရှိအဲ့ဒီကစဒေသနာစဉ်ကအဲ့လိုဒေသနာစဉ်နဲ့ဟောရမယ်ဆိုရင်ငါးအင်ပယ်လီဆိုတဲ့အတိုင်းအင်္ဂါ၅ပါးပယ်သူကစပြီးတော့ဟောဖို့ပဲဒါပေမဲ့လို့ပฏิပတ်တိကမပြင်စဉ်အရာအဖြစ်ပြောရလို့ရှိရင်နံပါတ်၃ဖြစ်တဲ့အရိယဝါဒတရားကစပြီးတော့ဟောမှတာပြီးတော့နားလည်လွယ်မှာဖြစ်တယ်နံပါတ်၃အရိယဝါဒတရားကစပြီးတော့ဟောမှ
ပိုပြီးနားလည်လွယ်မှာဖြစ်တယ်ဒါကြောင့်မို့ငါအင်ပလီ96တွင်သုံးစီစောင့်တပန်းဆိုတဲ့အတိုင်းအဲ့ဒီဆောင်ပုံထဲကနေပြီးတော့အဆောင်တပန်းနဲ့ပြည်စုံပုံကစပြီးတော့ဟောရမယ်အဲ့ဒီအဆောင်တပန်းနဲ့ပြည်စုံပုံကစပြီးတော့ဟောရမှာဆိုတော့အဲ့ဒီမှာဘယ်လိုများစွာဘုရားဟောကြားထားတယ်လဲဆိုတော့ကတင်းစာဘိကဝေဘိကုဧကရေခောဟောတိဘိကဝေယံတော်များအိုจิตတတို့ကတိဇာဘေတုလင်ဘိက္ခုယံဒီဧကရေကောတခုသောအဆောင်အလျှောက်ရှိသည်ဟောဒီဖြစ်ပါသနီတခုသောအဆောင်အလျှောက်ဆိုတာဘယ်လိုဟာလဲတဲ့ဘာကိုခေါ်ပါသလဲတဲ့မြတ်စွာဘုရားကိုတော်တိုင်မေးပြီးတော့ဣဒ္ဓဘေကဝေဘိက္ခုတတရေကိနစိတ္တတတမနာကတောဟောဒီဧဝံကောဘိက္ခဝေဘိက္ခုဧကရေကောဟောဒီဘေကဝေယံတော်များအိုချက်သားတို့ဘိက္ခုယဟန်တော်များအိုကျင့်သားတို့ဣဒ္ဓဤသာသနာတော်၌ဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်သည်တတရခိဏအမှန်ရမှုတတိအဆောင်အလျှောက်ရှိသောတတရခိဏအမှန်ရမှုတတိအဆောင်အလျှောက်ရှိသောစေတသာစိတ်နှင့်တမ္မာနာကတောပြည့်စုံသည်ဟောဒီဖြစ်၏တခုသောအဆောင်အလျှောက်ရှိရမည်ဆိုတာဘုန်းကြီးတို့အမှန်ရမှုဆိုတဲ့တတိအဆောင်လေးရှိရမှာဘာအဆောင်လေးရှိရမှာလဲအခုအရိယဝါဒဆိုတဲ့အရိယတို့ရဲ့နေအိမ်နဲ့နေဖို့အတွက်ကြိုးစားပြီးတော့အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များဟာတတရခိဏစေတ္တတာဆိုတဲ့ဒီတတိအဆောင်ကလေးရှိနေဖို့လိုတယ်။အဲဒါဒီတတိအဆောင်လေးရှိနေလို့ရှိရင်ဘုန်းကြီးတို့ဒီဘင်းရန်အန္တရာယ်လို့ခေါ်တဲ့လောဘဒေါသကိလေသာတရားစုတွေလူစိုးတစ်ခုနဲ့တူတဲ့ကိလေသာတရားစုတွေဝင်နိုင်မှာဦးမလား။မိမိတို့အိမ်ဝဲချံဝဲမှာအဆောင်တလုံးဝရှိလို့ရှိရင်တခုလူစိုးတွေဝင်ခွင့်ရပါဦးမလား။အဲ့ဒီအတိုင်းပဲအရိယာတို့ရဲ့နေအိမ်ကြီးကိုဆောက်လုပ်နေတဲ့ယောဂီတော်စင်များအရိယာတို့ရဲ့နေအိမ်လေးကိုနေဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်များတတရခိဏစေတ္တံအမှန်ရမှုတတိအဆောင်လျှောက်ရှိသောစေတ္တံစိတ်နှင့်တမ္မာနာကတော်ပြည့်စုံသည်ဟောဒီဖြစ်၏ဘိက္ခုယံတော်များအိုချစ်သားတို့ဧဝံကောဤတို့လင်ဘိက္ခုယဟန်သည်ဤကာရကောတကုသောအဆောင်လျှောက်ရှိသည်ဟောဒီစင်စစ်မတွေးဖြစ်ပါသည်တော်တည်းဒီတော့တခုသောအဆောင်လျှောက်ရှိရမယ်ဆိုတဲ့အရိယဝါဒတည်းမှာဘယ်လိုအဆောင်လျှောက်လဲဆိုရင်ဒီမှာတတရခိဏစေတ္တတာဆိုတဲ့ဒီမှာပုတ်ဝရစိတ်တိုင်းစိတ်တိုင်းမှာအမှန်ရမှုဆိုတဲ့တတိအဆောင်လျှောက်လေးအမြဲတမ်းပါပြီးတော့ပြည့်စုံနေတာအဲ့တော့ပြည့်စုံနေတာကဘယ်လိုပုဂ္ဂိုလ်မျိုးမှပြည့်စုံနေတာလဲဆိုရင်ယဟနာပုဂ္ဂိုလ်မှကောင်းကောင်းပြည့်စုံနေဘယ်လိုပုဂ္ဂိုလ်မှပြည့်စုံတာလဲစိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လေးရှိဖို့ဆိုတာယဟနာပုဂ္ဂိုလ်မှကောင်းကောင်းပြည့်စုံတယ်။ဘုန်းကြီးတို့ယောဂီများအခုပြည့်စုံရလား။မပြည့်စုံဘူး။အခုပဲဘောင်းနာပိန်နာလေးရှုနေတယ်စိတ်ကတည်းမှာဟောတောင်းနေကြကြတော့ကြားတဲ့အတန်စီရောက်သွားပြန်တောင်းနေကြကြတော့အင်းရောက်သွားပြန်တောင်းနေကြကြအလုပ်စီရောက်သွားပြန်။အဲ့ဒီစိတ်ကလေးကိုတခါနဲ့နောက်ကတတိလေးကတခါနဲ့ကပ်ပြီးတော့မပါနိုင်။ယဟနာပုဂ္ဂိုလ်များမှကြတော့အဲ့ဒီစိတ်တိုင်းစိတ်တိုင်းမှာတတိအဆောင်လေးကအမြဲတမ်းကပ်ပါနေတယ်။အဲ့လိုအမြဲတမ်းပြည့်စုံနေတဲ့ယဟနာပုဂ္ဂိုလ်မှာကာယကံကိုယ်မူယာကိုပြုတိုင်းပြုတိုင်းကိုယ်မူယာရေပြုတိုင်းပြုတိုင်းနဲ့ပဲအဲ့ဒီယဟနာပုဂ္ဂိုလ်မှာတတိဆိုတဲ့အဆောင်ရှောက်လေးကတခါနဲ့ကပ်ပြီးတော့မပါပေဘူးလားဝစီကနှုတ်အမူယာကိုပြောဆိုတိုင်းပြောဆိုတိုင်းအမှားတကားရင်းများယဟနာပုဂ္ဂိုလ်မှာပြောမိပါဦးမလားမပြောမိဘူးအဲ့လိုမပြောမိတာတတိအဆောင်လေးရှိလို့လားမရှိလို့လားတကယ်ပြောတိုင်းပြောတိုင်းနှုတ်အမူယာရေပြောဆိုတိုင်းပြောဆိုတိုင်းဟောတတိဆိုတဲ့အဆောင်လေးကတခါတည်းကပ်ပါနေတယ်။မနှောကံနဲ့စိတ်ဖြင့်ကြံတိုင်းကြံတိုင်းအမှတ်ရတဲ့တတိကလေးကအငြေရန်ကပ်ပြီးတော့မပါပေဘူးလား။အဲတော့မကောင်းတဲ့အကြံအစီတွေယဟနာပုဂ္ဂိုလ်မှာကြံစီမိသေးရလား။မကြံစီမိတော့ဘုန်းကြီးတို့ယောဂီများမှာတော့တခါတည်းလူရတာဓမ္မယုံထဲမှာဘုရားရှိငုတ်တုတ်ကြီးထိုင်နေတာစိတ်ကကောင်းတဲ့အကြံနေနဲ့ပါရင်မကောင်းတဲ့ကြံနေရောမပါဘူးလား။ဟေးမကောင်းတဲ့စိတ်ကြံစီလည်းပါတာပဲ။ယဟနာပုဂ္ဂိုလ်များမှာအဲ့လိုမကောင်းတဲ့အကြံစီတွေရှိပါဦးမလားမရှိတော့ဘူးအဲ့ဒါဘာကြောင့်လဲတတိဆိုတဲ့အဆောင်အလျှောက်လေးရှိလို့လားမရှိလို့လားဒီတတိအဆောင်အလျှောက်လေးအများကြီးရှိနေလို့အဲ့တော့တတိမရဘဲနဲ့အမတ်မရဘဲနဲ့ပြုမိတာပြောမိတာကြံစီပြီးတော့ကြံစီနေတာရယ်လို့ယဟနာပုဂ္ဂိုလ်မှရှိသေးရလားလုံးဝမရှိဘူးတတိအဆောင်အလျှောက်လေးကနောက်ကထက်ချက်မကွာအငြင်းတန်းလိုက်ပြီးတော့အမတ်ရနေတယ်တဲ့ဒါကြောင့်ယဟနာပုဂ္ဂိုလ်ကိုဒီလိုချီးကျူးတော်မူကြတယ်တဲ့ဘယ်လိုချီးကျူးတော်မူတယ်လဲဆိုတော့စရာတောစာသွားနေခြင်းမှဖြစ်စေတဲ့ ဒိဋ္ဌာဒေါသယဉ်နေခြင်းမဖြစ်စေဒုဒ္ဓဒေါသအင်းနေခြင်းမဖြစ်စေသဂရတ္တသံနုနေခြင်းမဖြစ်စေအနတုယဟနာပုဂ္ဂိုလ်ဤညာနာဓတနာအတိအမြင်သည်တတတံတမိတံအမြင်မပြန်ပိစုပါတိတံရှေရှုထင်းနေသည်ဟောတိဖြစ်ပါ၏လို့ဒီလိုချီးကျူးတော်မူကြတယ်တဲ့ယဟနာပုဂ္ဂိုလ်မှာတော့ပြင်သွားနေခြင်းမလည်းပဲအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်ယဉ်နေခြင်းမလည်းပဲအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်သွားနေခြင်းမလည်းအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်ထိုင်နေခြင်းမလည်းအမှားရမှုဆိုတဲ့တတိလေးကကပ်ပါနေတယ်လေနေအောင်စင်မှလည်းပဲတတိလေးကကပ်ပါနေနေဒီမှာအိတ်နေစင်ဆိုတာအိတ်ပြောနေစင်ကိုဆိုလိုတာမဟုတ်ဘူးနော်အိတ်မပြောမိမှာနော်အဲဒီတော့အိတ်မပြောမိမှာလေနေအောင်နေစင်မှအဲ့ဒီမှာတတိလေးကကပ်ပါနေတယ်ဇံကရတ္တသနိုးနေတဲ့အခါမှာအိယားကနိုးလာတဲ့အချိန်မှလည်းပဲဟောဒီတတိအဆောင်ရှောက်လေးကတခါနဲ့ကပ်ပြီးတော့မပါပေဘူးလားဗျာအငြင်းတန်းဒီလိုတတိလေးကပ်ပါနေတဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘဒေါသစတဲ့ကိလေသာလူစိုးတစ်ခုဝင်ခွင့်ရသေးရလားဝင်ခွင့်မရတော့ဘူးအဲ့လိုဝင်ခွင့်မရအောင်အဲ့ဒီမှာယ ahanan ပုဂ္ဂိုလ်များမှာတော့အငြင်းတန်းတတိအဆောင်လျှောက်လေးရှိတယ်။အခုဘုန်းကြီးတို့ယောဂီများမှာတော့ပြင်အဲ့လောက်ထိအောင်တတိအဆောင်လျှောက်လေးကကပ်ပါနိုင်ရလား။မပါနိုင်သေးတော့ပါနိုင်အောင်ဆိုတဲ့အနေအချင်းထိုင်ရင်လည်းပဲတတိကပ်ပြီးတော့အငြင်းမပြန်ရှုခိုင်းနေရ။ရတဲ့နေရာမှာလည်းပဲတတိကပ်ပြီးတော့မလွတ်အောင်ရှုခိုင်းနေရတယ်။သွားတဲ့နေရာမှာလည်းတတိကပ်ပြီးတော့မပြတ်အောင်ရှုခိုင်းနေရတယ်။လျှောင်းနေအိတ်တဲ့နေရာမှာလည်းတတိကပ်ပြီးတော့မပြတ်ရှုခိုင်းနေရတယ်။အဲ့လိုမပြတ်ရှုနေပြီဆိုတဲ့ပုဂ္ဂိုလ်ဟာရှုနိုင်သလောက်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာလောဘဒေါသကိလေသာတွေအဝင်းများမလားနည်းသွားမလားနည်းပါနည်းသွားတယ်ဒီလေးကြာကြာစဉ်းစားကြည့်နော်ဘုန်းကြီးတို့ယောဂီများဟာတကယ်တတိအဆောက်အအုံလေးရှိနေပြီဆိုရင်လောဘဒေါသစတဲ့ကိလေသာတရားစိုးတွေဝင်ခွင့်ဟာများသလားနည်းသွားသလားနည်းသွားတဲ့အတွက်ကြောင့်မို့များကြီးစိတ်ချမ်းသာမှုကိုယ်ချမ်းသာမှုတွေမရပေဘူးလားကိလေသာတွေအဝင်းများနေရင်အဲ့ဒီပုဂ္ဂိုလ်မှာဆင်းရဲမှုတွေမများပေဘူးလားရနေတာပဲလူကျင်နာမရတော့ဆင်းရဲတယ်မလူကျင်နာတွေရနေတော့ဆင်းရဲတယ်ဒါတွေကဆင်းရဲနေတာပဲမိမိလူကျင်နာတွေမပြည့်စုံနဲ့မပြည့်စုံနဲ့ဆင်းရဲနေတာပဲဒီမှာအခုအမှန်ရမှုတတိလေးကအငြင်းအားစောင့်ရှောက်ထားပြီးတော့ရှုမရအာယုံပေါ်မှာမသိလေးကမပြတ်ကပ်ပြီးတော့ပါနေတဲ့ခန္ဓာလက်ကြတော့ဟောဒီယောဂီရဲ့တဏ္ဍာမှာလောဘဒေါသကိလေသာတရားစုတွေဝင်ဝင်မရတော့အဲ့ဒီဝင်ဝင်မရတော့တဲ့အတွက်ကြောင့်မို့ဒီခါရင်လောဘဒေါသတွေအဝင်နေပြီးတော့ကိလေသာတွေအဝင်နေနေတဲ့အတွက်ကြောင့်မို့ဒီပုဂ္ဂိုလ်မှာအဲ့ဒီအဆောင်လျှောက်လေးရှိနေတဲ့အတွက်ကြောင့်မို့ချမ်းသာမှုကြီးများများပြီးတော့လာတယ်။ဒါကြောင့်ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထာဆိုပြီးတော့အဲ့ဒီမှာစောင့်ဖို့လင်္ကာလေးရေးထားတယ်။ဒါလေးဆိုကြည့်လိုက်ရအောင်။ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထာဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထာဒီတော့ယောဂီပုဂ္ဂိုလ်ဟာဖြစ်တိုင်းဖြစ်တိုင်းဆိုတဲ့နေရာမှာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းစိတ်ကူးတိုင်းကြံစီတိုင်းအားလုံးမပါဝင်မိဘူးလားအေးမြင်တဲ့အခါမှာလည်းမြင်တဲ့ယောဂီပုဂ္ဂိုလ်ကမြင်တယ်တတိဆောင်ဆောင်လေးထားပြီးမရှုရဘူးလားကြားတဲ့အခါမှာလည်းကြားတယ်ကြားတယ်ဟောကြားတယ်ကြားတယ်မရှုမရပေဘူးလားအနတ်နာတဲ့အခါမွေးတဲ့အခါမှာလည်းနန်းတယ်မွေးတယ်မရှုမရပေဘူးလားအရလာစားသီးတဲ့အခါမှာလည်းမရှုမရပေဘူးလားအတွေ့အထိတွေ့တိတဲ့ကစိတ်ကိုစဉ်းစားကြံစည်တဲ့ခါရီမှလည်းမရှုမှတ်ရပေဘူးလားအဲ့လိုတတိကံပြီးတော့မပြတ်ရှုမှတ်နေလို့ရှိရင်ရှုမှတ်နေစေအခိုက်တန့်လေးမှာလောဘဒေါသကိလေသာတရားစုတွေလူစုတစ်ခုတွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့တဲ့အတွက်ကြောင့်မို့ရှုမှတ်နေကြကလေးမှာတော့ဖြင့်အခိုက်အတန့်အနေအားဖြင့်ချမ်းသာမှုတွေမရပေဘူးလားဗျာဒါကိလေသာဝင်လို့လားမဝင်လို့လားမဝင်လို့အဲ့တော့လောကမှာရှိနေတဲ့အင်းကြီးအင်ကောင်းတဲ့နေတဲ့ပုဂ္ဂိုလ်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ရာထူးဂုဏ်သိမ့်ကြီးမားတဲ့ပုဂ္ဂိုလ်ကြီးလူစိုးတစ်ခုမဝင်နိုင်အောင်အဆောင်အရှောက်ထားပြီးတော့နေတဲ့အခါလူစိုးတစ်ခုမဝင်နိုင်လို့နေရထိုင်ရတာချမ်းချမ်းသာသာနေနိုင်တယ်လို့ပဲအခုတရားရှုပွားအားထုတ်နေကြတဲ့ယောဂီသူတော်စင်များမှလည်းပဲတတိဆိုတဲ့အမှတ်တရားလေးအဆောင်အရှောက်ထားပြီးတော့မပြတ်ရှုမှတ်နေတယ်ဆိုရင်မြင်ခိုင်းမှလည်းမြင်နေရှုကြားခိုင်းမှလည်းကြားနေရှုနားခိုင်းမှလည်းနားနေရှုအဲ့လိုဖြစ်တိုင်းဖြစ်တိုင်းယောဂီပုဂ္ဂိုလ်ကရှုမှတ်နေလို့ရှိရင်ရှုမှတ်တိုင်းရှုမှတ်တိုင်းရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွေးမြဲစွာကပ်တည်နေပြီဆိုရင်ကိလေသာတရားတွေဝင်ခွင့်မရနိုင်တော့ဘူးရနိုင်ပါဦးမလားဗျာလုံးဝမရနိုင်တော့အဲ့လိုဝင်ခွင့်မရတဲ့အချိန်လေးမှာချမ်းသာမလားဆင်းရဲမလားအင်မတန်ကိုချမ်းသာတယ်အဲ့ဒီအချိန်လေးကဘုန်းကြီးတို့ယောဂီများအတွက်အရိယာတို့ရဲ့နေအိမ်ထဲမှာနေလိုက်ရတဲ့အချိန်ပဲဟုတ်တယ်မို့လားအရိယာတို့ရဲ့နေအိမ်ထဲမှာနေရတဲ့အချိန်ပဲ ဘုန်းကြီးတို့အရိယာမမဖြစ်သေးဘဲနဲ့အရိယာတို့ရဲ့နေအိမ်နဲ့ဘယ်လိုနေမလဲအရှင်ဘုရားဘယ်လိုနေရမလဲလို့ရှောက်ရှာရှိပါတယ်။ဇောရကတက်เสียရှိပါတယ်။လောကမှာအိမ်ကြီးအိမ်ကောင်းကြီးတွေမရှိပေဘူးလား။အင်မတန်မှခန္ဓာကြီးကျယ်တဲ့ဟိုတယ်ကြီးတွေမရှိဘူးလား။အဲ့ဒီဟိုတယ်ကြီးတွေကိုဘုန်းကြီးတို့ယောဂီများကအခကြီးငွေပေးပြီးတော့နေမယ်ဆိုရင်ရက်ပိုင်းနဲ့နေလို့မရဘူးလား။လပိုင်းနေလို့မရဘူးလား။နှစ်ပိုင်းနဲ့ရောနေလို့မရဘူးလား။ဒါဘာပေးနေလို့လဲ။ဤအခကြီးငွေပေးပြီးတော့တန်ရတန်ကြီးပေးပြီးတော့နေရင်ဒီလောက်ကြီးကြီးခမ်းနားတဲ့အဆောက်အဦကြီးတွေလည်းနေနိုင်တယ်ဟုတ်တယ်မလားအခုလည်းပဲအရိယာတို့ရဲ့စံနေအိမ်ထဲမှာဘုန်းကြီးတို့ယောဂီများကနေခြင်းရင်အခပေးရမယ်ဘာလို့ရမလဲဘာအခပေးရမလဲဆိုရင်တဒါဆန္ဒဝရိယဒီအခပေးရမယ်ဘာအခပေးရမလဲအေးတဒါဆိုတဲ့ယုံကြည်မှုတရားလောကကြီးထဲမှာဘယ်အရာဖြစ်ဖြစ်မယုံကြည်ရင်လုပ်ပါမလားယုံကြည်မှလုပ်တာဟုတ်တယ်မဟုတ်လားအခုတရားကိုလည်းပဲမိမိတို့ဟာအခုယုံကြည်လို့ယရဏ၃ပါးရဲ့ဂုံကိုယုံကြည်လို့ဟောဒီမှာတရားအလုပ်ကိုဝင်လုပ်နေတာမယုံကြည်တဲ့ပုဂ္ဂိုလ်ဝင်လုပ်ပါမလားဒီယုံကြည်မှုဆိုတဲ့တရားတရားပါတယ်နောက်ပြီးတော့ယုံကြည်မှုတရားတရားရင်လားဆိုတော့ဆန္ဒဒီတရားတွေအားထုတ်လို့ရှိရင်မေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတွေကိုရနိုင်လိမ့်မယ်ဆိုတဲ့လူကျင်တဲ့ဆန္ဒအာယောမပြည့်စုံရပါဘူးလားအင်းလူကျင်တဲ့ဆန္ဒအာလည်းပြည့်စုံရတယ်အဲ့လိုလူကျင်တဲ့ဆန္ဒအာကောင်းတဲ့အခါကာလကြတော့ကြိုးစားပြီးတော့အားထုတ်တဲ့ဝရိယရောမပါပါဘူးလားအဲ့လိုဝရိယပါလာပြီးတရားရဲ့ဆန္ဒရဲ့ဝရိယရဲ့ပါလာပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုန်တိုင်းမှာရှုမှတ်ရအာယုန်ပေါ်မှာရှုစိတ်လေးစွန့်မြဲပြီးတော့ကတ်တည်နေတဲ့အတွက်ကြောင့်ကိလေသာလူစိုးတစ်ခုလေးဝင်ခွင့်ရသေးရဲ့လားကဲအဲ့ဒီအချိန်မှာချမ်းချမ်းသာသာလေးမနေရဘူးလားဒါအရိယာတို့စံနေအိမ်ထဲမှာအခုနေရတာဟုတ်တယ်မို့လားအခန့်အတန့်အားဖြင့်နေရတာတကယ်လို့ဘုန်းကြီးတို့ယောဂီများကဆက်လက်ပြီးတော့ကြိုးစားအားထုတ်လို့ဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံလို့အရိယာမဉဏ်ပူဇော်ဆက်ရောက်ပြီးတော့သောတပန်ဖြစ်သွားပြီဆိုရင်ဟောဒီမှာသောတာပန်ဖြစ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှလည်းပဲသောတာပန်ရဲ့ပယ်သိမ့်ပယ်ရတဲ့ကိလေသာတွေမပယ်နိုင်နေဘူးလားဗျာ။ဒီသောတာပန်ရဲ့အလျောက်အရိယဝါဒအရိယတို့ရဲ့စံနေအိမ်ထဲမှာနေရမယ်။အဲဒီကနေဆက်လက်ပြီးတော့ကြိုးစားအားထုတ်သွားလို့ရှိရင်တဂရဂံမိမညာပူညာရမယ်။တဂရဂံမိမညာပူညာရပြီဆိုရင်တဂရဂံရဲ့အလျောက်ကိလေသာတွေကိုအကျဉ်းစားကိလေသာတွေမပယ်နိုင်နေပြီဘူးလား။ဒီအကျဉ်းစားကိလေသာတွေကိုပယ်နိုင်တဲ့အတွက်ကြောင့်မဟုတ်အဲဒီပုဂ္ဂိုလ်မှလည်းပဲအရိယတို့ရဲ့စံနေအိမ်ထဲမှာနေရမယ်။ဆင်းလိုက်ပြီးတော့ကြိုးစားအားထုတ်သွားလို့အနာဂတ်မိညာပူညာဆက်ရောက်သွားပြီဆိုရင်အနာဂတ်ပုဂ္ဂိုလ်မှာအ नु စားကိလေသာတွေရောမပယ်နိုင်မိဘူးလားဗျာ။ဒီပယ်နိုင်တဲ့အတွက်ကြောင့်မို့အဲ့ဒီပုဂ္ဂိုလ်မှာလည်းပဲအရိယာတို့ရဲ့စံနေအိမ်နဲ့နေရတယ်။အရဟတမညာပူညာဆက်ရောက်သွားပြီဆိုရင်ကိလေသာတွေကိုအကုန်လုံးအကျွမ်းမဲ့ပယ်တတ်နိုင်ပြီဖြစ်တဲ့အတွက်ကြောင့်အရိယာတို့ရဲ့စံနေအိမ်နဲ့လုံးဝပြည့်ပြည့်စုံစုံမနေရပါဘူးလားဗျာ။ဟေးဒါကြောင့်ဘုန်းကြီးတို့ယောဂီများအဲ့လိုပြည့်ပြည့်စုံစုံနေနိုင်ဖို့ဆိုတာအရိယာဖြစ်ဖို့ဆိုတာဟောဒီစပြီးတော့ဝိပဿနာတရားကိုတတိအစောင့်ရှောက်လေးထားပြီးတော့အခြေခံကစပြီးတော့ရှုမှတ်သားလျင်ဒီတတိအားကြီးကောင်းပြီးတော့ကောင်းတဲ့ကောင်းပြီးတော့အရိယာတို့ရဲ့စံနေအိမ်လေးကိုနေရမှာဟုတ်တယ်မလားဒီတိုင်းနဲ့အရိယာတို့ရဲ့စံနေအိမ်လေးချက်ချင်းရောက်ပြီးတော့သွားနိုင်ပါမလားမသွားနိုင်ဘူးအဲ့တော့ဘုန်းကြီးတို့ယောဂီများဟာတဒါဆန္ဒဝရိယအဲ့ဒီအခါချင်းငွေပေးပြီးတော့ကြိုးစားလိုက်မယ်အားထုတ်လိုက်မယ်ဆိုရင်မိမိတို့ကိုယ်တိုင်အရိယာတို့ရဲ့စံနေအိမ်နဲ့မနေနိုင်ပေဘူးလားဗျာနည်းနိုင်ပါလေတတိယကွမ်းဟံပိကဝေတပ္ပတိကံဝရာမိတဲ့ဒေကဝေယံတော်မြတ်အိုချစ်သားတို့ခောစင်စင်အာငါဘုရားတိတတိစာတတိတရားကိုသာလျင်တပ္ပတိကံအလုံးစုံသောလောကီလောကုတ္တရာအဖျားဖျားသောအရာဌာန၌ကျေးဇူးများဤဟု၍ဒီတတိတရားကိုလောကီမှာလည်းပဲကျေးဇူးများတယ်လောကုတ္တရာမှာလည်းကျေးဇူးများတယ်လို့ငါဘုရားဟောခဲ့တယ်တဲ့ဒီတတိယအားလောကီကိစ္စတွေမှာလည်းပဲကျေးဇူးများတယ်လားမများဘူးလားလောကီမှာလည်းပဲတတိမိနေရင်မိမိကသူတော်ဘာထာမှာငွေရည်တွေချင်းငါထားတယ်တတိမိနေရင်အဲ့ဒီမှာသွားပြီးဆုံးရှုံးသွားမှာပဲဟုတ်တယ်မလားအဲ့တော့ဒီတတိလေးကောင်းခြင်းဟာကျေးဇူးလောကီမှာလည်းမများပေဘူးလားညာများတယ်လောကုတ္တရာမှာလည်းပဲအခုဘုန်းကြီးတို့ယောဂီများဒီတတိတာမိနေမယ်ဆိုရင်ပေါ်ရမအာယုန်တိုင်းကိုရှုမှတ်နိုင်ပါဦးမလားမရှုမှတ်နိုင်တော့လောဘဒေါသစတဲ့ကိလေသာတရားစုတွေကအချိန်တိုင်းမဝင်ပေဘူးလားညာဟေးကိလေသာတွေအဝင်ခံနေရပြီဆိုရဲကွာချမ်းသာမလားဆင်းရဲမလားဟေးအခုတော့ယောဂီပုဂ္ဂိုလ်ဟာတတရဲခင်နာစေတတ်တာတတိလေးအဆောင်ရှောက်ထားပြီးတော့ရှုနေပွားနေအားထုတ်နေပြီဖြစ်တဲ့အတွက်ကြောင့် ီအဆောင်ရှောက်လေးရှိနေတဲ့အတွက်ကြောင့်မူလောဘဒေါသစတဲ့ကိလေသာလူစိုးတစ်ခုတွေဝင်ဝင်ရပါဦးမလားဗျာအဲ့လိုဝင်ဝင်မရတဲ့အတွက်ကြောင့်တရင်ကရှုမှတ်တိုင်းရှုမှတ်တိုင်းဟာကိလေသာတွေတရင်ကပယ်တတ်ပြီးတော့ငြင်းအိနေတဲ့အတွက်ကြောင့်အဲ့ဒီပုံပေါ်မှာတရင်ကချမ်းသာမှုရမရပေဘူးလားတရင်ကအရိယာတို့ရဲ့စံနေအိမ်ထဲမှာမနေရပေဘူးလားဗျာဒါကြောင့်တတရခိနစေတတ္တတတိအဆောင်ရှောက်လေးထားခြင်းဟာလည်းပဲအရိယာဝါဒအရိယာတို့ရဲ့စံနေအိမ်တစ်ခုပါပဲတဲ့ဒါကြောင့်ဖြစ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထားလို့ဆောင်ပုံလေးပေးထားတယ်ဒါနံပါတ်၁ဆောင်ပုံလေးကဲဆိုပြီးတော့တရားသိညာစုနော်ဖြစ်တိုင်းမှရှုတတိပြုသောမှုအစဉ်ထာသုလိုင်ကျာယောဂီပုဂ္ဂိုလ်များဖြစ်တိုင်းဆိုတာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းစိတ်ကူးတိုင်းစဉ်းစားတိုင်းထိုင်တိုင်းထားတိုင်းသွားတိုင်းကိုယ်တိုင်းဆန့်တိုင်းအိတ်တိုင်းအကုန်လုံးယောဂီပုဂ္ဂိုလ်ဟာတတိကပ်ပြီးတော့ဘာလုပ်နေရမလဲအဲ့လိုမပြတ်ရှုမှတ်ပြီးတော့အဆောင်ရေးရှိရင်ကိလေသာလူစိုးတစ်ခုတွေဝင်ဝင်ရပါမလားကိလေသာတွေမဝင်နိုင်တော့ဘူးဆိုရင်ကိလေသာတွေဝင်နေလို့ဆင်းရဲတာကိလေသာကင်းသွားရင်ဆင်းရဲလွန်မြောက်ချမ်းသာမရောက်နိုင်ပေဘူးလားဒီချမ်းသာနိုင်နေဒါကြောင့်ဣဒ္ဓဘေကဝေဘေကုတ္တရခိနစိတ္တတာတမနာခတောဟောတိဧဝံခောဘေကဝေဘေကုဧကရခောဟောတိဘေကဝေယံတော်များအိုချက်သားတို့ဣရာဣသနနာတော်၌ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်သတ္တရခိဏတတိအမယာမှုအမယာမှုတတိအဆောင်အလျှောက်ရှိသောတတစေတ္တစိတ်နှင့်တမ္မနာကတောပြည့်စုံသည်ဟောတိဖြစ်၏ဘေကဝေယဟန်တော်များအိုချင်းသားတို့ဧဝံခောဤသို့လျင်ဘိက္ခုယဟန်သည်ဧကတေခောတခုသောအဆောင်အလျှောက်ရှိသည်ဟောတိစင်စစ်မသွေဖြစ်ပါပေတော်တည်းအိမ်မှာရစုချာ